American နိုင်ငံကအနုမြေပုံကျဲခံခဲ့ရတဲ့86နှစ်မြောက်နှစ်ပတ်လည်နေ့ကိုဂျပန်နိုင်ငံနာဂါဆာကီမြို့မှာဒီကနေ့ကျင်းပပါရယ်အမေရိကန်ရဲ့အကအခွဲကိုရယူနေမယ့်အစားဂျပန်နိုင်ငံကိုနျူကလ িয়ার ကင်းစင်တဲ့ဇုံတစ်ခုဖြစ်လာအောင်ဂျပန်အစိုးရကဦးဆောင်ဖို့မြို့တော်ဝန်ကနှစ်ပတ်လည်အခမ်းအနားမှာတိုက်တွန်းခဲ့ပါရယ်အဲ့ဒီဘုံတန်းကြောင့်လူပေါင်း9000ကျော်တိဆုံခဲ့ရတာပါနာဂါဆာကီငြိမ်းချမ်းရေးပန်းခြံထဲမှာကျင်းပတဲ့အခမ်းအနားမှာတော့ဘုံတန်းကြောင့်အသက်မသေးကျန်ရဲ့သူတွေနဲ့တခြားလူပုဂ္ဂိုလ်တို့ကအမေရိကန်တို့ပလူတိုနီယမ်ဘုံကျဲချခဲ့တဲ့မနက် 7:20 ကမှာတမနစ်တာတိတ်ဆိတ်ငြိမ်သက်စွာရပ်ပြီးတော့တေဆုံသွားသူတွေကိုကာရဝပြုခဲ့ကြပါတယ်။လက်ရှိချိန်ထိနျူကလ িয়ার လက်နက်အများဆုံးပိုင်ဆိုင်ထားကြတဲ့အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့အနေနဲ့သူတို့ရဲ့နျူကလ িয়ার လက်နက်တွေကိုရှော့ချကြဖို့လဲမြို့တော်ဝန်တိုမီဟီဆာတာဝေကသူ့ရဲ့မိန့်ခွန်းမှာအထူးသဖြင့်တိုက်တွန်းသွားပါတယ်။ဂျပန်နိုင်ငံဟီရိုရှိမာမြို့ပေါ်အမေရိကန်ကကမ္ဘာပထမဆုံးအနုမြေပုံကျဲချခဲ့တဲ့အတွက်လူပေါင်း3,400ကျော်တေဆုံပြီး3ရက်အကြာ1945ခုနှစ်ဩဂုတ်လ9ရက်နေ့မှာနာဂါဆာကီမြို့ပေါ်ပုံကျဲတိုက်ခိုက်ခဲ့တာပါ။အဲ့ဒီဖြစ်ရာကြောင့်ဩဂုတ်လ15ရက်နေ့မှာဂျပန်ကလက်နက်ချပြီးတော့ဒုတိယကမ္ဘာစစ်ကြီးအဆုံးသတ်သွားခဲ့တာလည်းဖြစ်ပါတယ်။